สกายไตแกบลูမျိုးနယ်ကိုးတောင်ပေါ်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာဒီနေ့ဩဂတ်စတရနေ့မနက်ပိုင်းတုန်းကအင်းမင်းသာ900ကွင်းအုပ်စုလက်ပန်ရှိုးရွာအပါဝင်ကျေးရွာ300ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ဝင်ရောက်စီးနင်းခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ဇူလိုင်လ27ရက်နေ့တုန်းကကိုးတောင်ပေါ်ရွာမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်တပ စစ်ကောင်စီရဲ့နေနေရှင်းလင်းရေးတွေကြောင့်မီးရှို့ခံရရရှိတယ်လို့ရွာလုံးကျွတ်စစ်ပေးဆောင်နေကြရတယ်လည်းရှိပါတယ်ဒီကနေ့မနက်အစောပိုင်းကကံဘလူမြို့နယ်ကိုးထောင်ဘူရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကအင်းပင်သားငါးရာကျွင်းအုပ်စုတွေကလက်ပံရှို့ရွာဈေးကောင်းရွာနဲ့အင်းပင်သားရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်စီးတယ်လို့ဒေသခံတွေကပြောပါတယ်
ကျွန်တော်တို့ဒီမနေ့ရင်းရင်းဟိုကိုရက်ဆက်သွားတာဟာလေဟုတ်တယ်ကျွန်တော်လက်ပန်းရှိဝင်လက်ပန်းရှိဝင်နေမှာအခုဈေးကောင်းကရောက်ပြီကျွန်တော်တို့အနာ၃ရွာအင်းရင်သားတို့အနာမှာရောက်ပြီအခုကအဲ့လက်နက်ကြီးနဲ့ဒီလိုပြည့်ဝင်ပြီးတော့မှအဲ့မှန်နေရကျွန်တော်တို့ဒီကက်ကရေးပေါ်တွေတက်သွားတယ်အခုကျွန်တော်တို့တောင်မှဒီမှာခုနှစ်ချက်လောက်လာပြီးတော့မှရွာပဲပြည့်လို့ပြီးဘူးဒီကက်ကြတော့ကျွန်မအခ
က်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့တစ်တောရွာအနီးမှာထိတွေ့တိုက်ပွဲပြင်းထန်ခဲ့ကြပြီးတော့စစ်ကောင်စီဘက်က10ဦးသေဆုံးပြီး30ကျော်လောက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်
အဲ့ဒီရုံကတော့တော်တော်ဖြစ်နေကြမှာငါကဒီဘက်ကရောဟိုဘက်ကရောစစ်တိုးနဲ့ဟိုကရှားမှာတောင်ပလူရှားမှာဖြစ်တာစစ်တယ်နဲ့ကျမကျွန်တော်တို့မနေ့၄နာရီရာစားတာပဲမျိုးကိုဟိုဘက်ကတော့ဒရောစရနေထားတော့ဘာမှတော့မသိကြဘူးဟိုဘက်ကတော့ကျွန်တော်တို့အိမ်တွေဝင်ထားရတာနဲ့တူရှားတယ်ရှားသုံးတာက၈ရောက်ကြတယ်
စစ်ကောင်စီဘက်ကအကြအဆုံးနဲ့ဒဏ်ရာရအရေးအတွက်နဲ့ပတ်သက်လို့ VOA ကတိစားအတည်ပြုလို့မရသလိုစစ်ကောင်စီပြန်ကြားရေးကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာသူတို့စကန်းချရာ6000ဘူရွာကနေပြီးအနီးဝင်းကျင်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့နေနေညညပစ်ခတ်မှုတွေလုပ်တာကြောင့်အနီးဝင်းကျင်ကစစ်ဆောင်တွေဟာကြောက်လန့်တကြဖြစ်နေရတယ်လို့အခုလိုပြောပါတယ
်အခုရပိုင်းရတော့ဆာမကကျွန်တော်တို့ညအူကတော့ဒီလိုမျိုးကြီးနေတဲ့တုံးကြပ်ပြည်ကလက်နက်ငယ်ရတော့ကျွန်တော်တို့အများအားလို့လို့ပေါ့ဗျ။ဟာ
။တ
ိုက်ပွဲဖြစ်တဲ့ကုဆောင်မျိုးတွေကပြည်နေတာ။ဒီတိုင်းပြည်နေတာကမဟုတ်တယ်ကျွန်တော်တို့ကလည်းဒီဘက်က23ကျဲအဲ့လိုအတံပေးပြီးတော့မှထိန်းထားတယ်လို့နေပေါ့။ပြင်းရတော့ကျွန်တော်တို့ညတိုင်းကြောက်နေရတယ်။ဒီလိုမတင်လာတဲ့လူနာမည်နဲ့ဆိုရင်ဒါလာလာဖားနာရှိတယ်ဟိုတလောတုန်းကကျွန်တော်တို့25ရင်းနီးလောက်ကနှစ်ယောက်ဖမ်းပြီးတော့မှစစ်ခံရတယ်။ဒီယောက်ကကျွန်တော်အခုကတော့ပြန်လွတ်လိုက်တော့ပြီ
။ဒီစစ်ကောင်စီတပ်တွေဟာ6000ဘူရွာမှာစကန်းချတက်ဆွဲနေတာ၈လဝင်းကျင်လောက်ရှိနေပါပြီ။အဲ့ဒီစစ်ကောင်စီတပ်တွေကအနီးဝင်းကျင်ကရွာတွေကိုနေမြေရှင်းလင်းတာနဲ့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတာတွေကြောင့်ဒေသခံတွေဟာကျေးရွာတွေကိုပြန်ဝင်မနေရကြတော့ပဲစစ်ဘေးရှောင်နေကြရတာဟာ3လကျော်လောက်ရှိနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။PDF ကကွေရတက်တွေဟာကျေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေရဆိုပြီးစစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေတာဖြစ်ပါတယ်ရှင်။